ရှိရငါလာ2005ခုနှစ်ကျွန်တော်တို့အပြီးတမှာဝီတိမုတ်ပိုင်းတနီဘုံပိုင်းနဲ့ပတ်သက်ပြီးတော့ဒီနေ့စပြီးတော့အဓိပ္ပာယ်စတိအောင်လေ့လာပါမယ်ဘုံဆိုတာဒီမနေ့ကပြောခဲ့ပြီးဖြစ်ပါတယ်တတ္တဝါတို့ရဲ့ဖြစ်ရာတည်ရာတွေကိုဘူမိလို့ကျွန်တော်တို့သုံးပါတယ်ဘူမိပါဠိဖြစ်လိုက်တော့ဘုံဘုံဆိုတာဒီတတ္တဝါတို့ရဲ့ဖြစ်ရာတည်ရာတတဝါတို့ရဲ့ဖြစ်ရာတည်ရာဘုံဌာနပေါင်းသည်ဘယ်လောက်ရှိလဲဆိုလို့ရှိရင်32ဘုံရှိပါတယ်32ဘုံတအုပ်စုကိုစက်ကြာဝလာတစ်ခုလို့သုံးပါတယ်เนาะဒါလေးလည်းသိထားခဲ့ရမယ်တတဝါတို့ရဲ့ဖြစ်ရာတည်ရာဘုံဌာနပေါင်းသည်32ဘုံတအုပ်စုကိုစက်ကြာဝလာတစ်ခုလို့ကျွန်တော်တို့သုံးပါတယ်အဲ့တော့စက်ကြဝဠာတကုတ်ဒီ32ဘုံတအုပ်စုဆိုတော့စက်ကြဝဠာဘောင်းဒီဘယ်လောက်ရှိလဲလို့ပြောရင်စက်ကြဝဠာဘောင်းဒီအသင်ခြေအနန္တရှိရေတွက်လို့မရနိုင်ဘူးအဲ့ဒီတော့စက်ကြဝဠာကြီးတွေရဲ့ဖွဲ့စည်းတည်နေပုံပေါ့နော်နော်စက်ကြဝဠာအဲ့တော့စက်ကြဝဠာတို့ရဲ့ဖွဲ့စည်းတည်နေပုံကိုပြောလို့ရှိရင်ဒီနေရာမှာ32ဘုံတအုပ်စုဒီစက်ကြဝဠာတခုလို့ပြောတဲ့အတွဲကြောင့်စက်ကြဝဠာတို့ဒီအတင်ခြေနန္ဒရှိတဲ့နေရာမှာစက်ကြဝဠာတို့ဒီများသောအဖြစ်စက်ကြဝဠာဘောင်းဒီတထောင်တွဲတထောင်တွဲတည်နေကြတယ်ဒါဥပမာလေးပြောတာနော်စက်ကြဝဠာဒီတထောင်တွဲတအုပ်စုဘာနဲ့ပုံစံတူလဲဆိုရင်ကြာပွင့်ဖက်ကြီးကိုကြာပွင့်ဟုတ်လားဝစ်ဆန်ကြီးကိုကြာပွင့်ချက်တည်ရန်နေတယ်လို့ပဲစက်ကြဝလာတို့သည်တထောင်တွဲတထောင်တွဲတည်တဲ့နေရာမှာအလဲကောင်တဲ့တဲ့စက်ကြဝလာကိုစက်ကြဝလာ9996ခုကရန်နေတယ်အဲ့ဒီလိုစက်ကြဝလာတထောင်တွဲတထောင်တွဲအုပ်စုတွေသည်ဖွဲ့စည်းပြီးတော့တည်ရှိကြတယ်ဘလောက်တောင်တည်ရှိလဲဆိုရင်အသင်တွေအနန္တတည်ရှိတယ်အဲ့တော့စက်ကြဝလာတို့ရဲ့ဖွဲ့စည်းတည်နေပုံအသင်ခြေအနန္တရှိတယ်လို့ပဲစက်ကြဝလာဘောင်အသင်ခြေအနန္တမှာနေထိုင်ကြတဲ့တတ္တဝါတွေဒီလေအသင်ခြေအနန္တပဲအဲ့တော့ဒီဘုံဌာနတွေဒီတတ္တဝါတွေဒီဘာကြောင့်ဖြစ်ကြလဲဆိုရင်မိမိတို့ပြုလုပ်ထားအပ်သောကုသိုလ်အကုသိုလ်ကံတရားပေါ်မူတည်ပြီးတော့ပေါ်လာကြတယ်ထအောင်မူတည်ရမယ်အဲ့တော့စက်ကြဝလာအသင်ခြေအနန္တကြောင့်စက်ကြဝဠာရဲ့ဖွဲ့စည်းတည်နေပုံကိုအတန်းမြင့်လေးဒီလောက်ပဲသိပြီလို့ရှိရင်ကျမတို့အရင်ဆုံး32ဘုံရဲ့ဖွဲ့စည်းတည်ရှိပုံကိုအရင်ဆုံးသိရမယ်။နော်32ဘုံရဲ့ဖွဲ့စည်းတည်နေပုံကအခုကျမတို့အရင်ဆုံးအနန္တကာသဆိုတာဓမ္မမေဆိုလို့ဆိုရဆဆိုလိုက်တယ်။အနန္တကာသဆိုတာဒီအနန္တနဲ့အာကာသနဲ့ပေါင်းထားတာ။အနန္တနဲ့အာကာသပေါင်းထားတာကိုအပေါင်းကိုဖြုတ်လိုက်တော့ဒီအာလေးကဒီမှာနငယ်မှာဒီမှာလာကတ်လိုက်တော့အနန္တကာတအနန္တကာတဆိုတဲ့အကြောင်းအနန္တဆိုတာအတိုင်းအတာမရှိဘူးအတိုင်းအတာမရှိဘူးအာကာတဆိုတာကဟင်းလင်းပြင်เนาะဟင်းလင်းပြင်ဟင်းလင်းပြင်အပေါက်ဟင်းလင်းတွေကိုဟင်းလင်းပြင်ကြီးကိုအာကာတလို့သုံးတယ်ကျမတို့ကမသိတော့အာကာတကြီးကိုကြည့်မယ်ဆိုရင်လေကောင်းငင်ကိုကြည့်အာကာတလို့ပြောတယ်ကောင်းခင်ဒီကောင်းအာကာသဆိုတာဘာလဲဆိုအရက်စကားနဲ့ပြောရင်ကောင်းခင်ပေါ်လို့ဖြေကြတယ်။သို့တော်လဲကောင်းခင်ဒီအာကာသဖြစ်တော်လဲအာကာသတိုင်းဒီကောင်းခင်တော့မဟုတ်ဒါတော့သိရမယ်။အာကာသဆိုတာဟင်းလင်းပြေ။အခုကျမတို့ရဲ့လက်ရှိမယ်။လက်ကလေးတွေတခုခုချားထားလိုက်လို့ရှင်ဒီမှာလက်ကြားလေးတွေပေါ်မလာဘူးလား။အဲ့ဒီအကြောက်လဲအာကာသပဲ။ဟုတ်ပြီနော်။ပရင်းတကားတွေရှိတယ်။ပိတ်ထားရကနေဖြွင့်လိုက်လို့ဟင်းလင်းပြင်းလေးဖြစ်သွားရင်လဲအာကာသပဲ။twin ကလေးကြွက်ကလေးနေထိုင်တဲ့ twin ကလေးတခုနဲ့တခုထိဆက်ပဲမနေပဲနဲ့ twin လေးဖြစ်နေရင်လည်းအဲ့ဒါပါလေအာကာသပဲလှိုင်းကြီးတခုရှိရင်လည်းအာကာသပဲဒါကြောင့်အပေါက်ဟင်းလင်း twin လှိုင်းတို့ကိုဘာလို့ခေါ်လဲအာကာသဒါကြောင့်အာကာသဆိုတာတခုနဲ့တခုထိဆက်မနေရင်အာကာသပါပဲဒါကြောင့်လက်တခုနဲ့တခုထိဆက်မနေအောင်လက်ကြားလေးတွေရှိဒါလည်းအာကာသရုပ်တွေမှာခန္ဓာကိုယ်မှာရုပ်တွေရှိကြမယ်ရုပ်ကလက်လေးတခုနဲ့တခုထိစက်မနေအောင်ခြားထားရင်လေဒါအာကာသပဲသဘောပေါက်နေရမယ်ဟုတ်ပြီနော်ဒါကြောင့်အာကာသဆိုတာဟင်းလင်းပြင်ကြီးအဲ့ဒီဟင်းလင်းပြင်ကြီးဒီဘယ်လောက်ရှိတယ်လဲတဲ့အနန္တပါပဲတဲ့နှိုင်းစာလို့မရအောင်ဒါကြောင့်ပေါင်းလိုက်တော့အနန္တကာသဟုတ်ပြီနော်အနန္တကာသဆိုတဲ့ဟင်းလင်းပြင်ကြီးတည်ရှိတယ်အဲ့ဒီဟင်းလင်းပြင်ကြီးဆိုတဲ့အနန္တအာကာသဆိုတဲ့အနန္တကာသဆိုတဲ့ဟင်းလင်းပြင်ကြီးရဲ့အပေါ်မှာမှဘာရှိလဲဆိုရင်လေဒုကြီးရှိမယ်တဲ့ လေဒုကြီးသည်ဘလောက်ရှိလဲဆိုယူဇနာယူဇနာနဲ့တိုင်းတာတယ်အတိုင်းအတာအနေနဲ့ယူတယ်ယူဇနာဘလောက်ရှိလဲ6သိန်းနဲ့6000ရှိပါမယ်လေဒုယူဇနာ6သိန်းနဲ့6000ဟုတ်ပြီနော်အဲ့တော့ယူဇနာလို့ပြောတဲ့အတွက်ကြောင့်ယူဇနာဆိုတဲ့အတိုင်းတာဒီရှေခိအတိုင်းတာတယူဇနာဒီကုခိအတိုင်းတာ ਨੇ ပြောရင်12မိုင်ကျော်ကျော်13မိုင်နီးပါအဲ့ဒါကြောင့်အကြမ်းမြင့်ပဲမှတ်မယ်ဆိုတယူဇနာကိုစနစ်ဒသမဘလောက်ဘလောက်လို့မမှတ်တော့ဘဲနဲ့13လို့ပဲမှတ်ကြစို့ရဲ့เนาะဒါကြောင့်တယူဇနာကို13မိုင်ဆိုတော့ဒီယူဇနာပေါင်း6သိန်းနဲ့6000ကိုကျမတို့ကမိုင်နေနဲ့ယူခြင်း13နဲ့သာမြောက်ပြီတော့နော်ဒါရှိခဲ့ကအတိုင်းတာဒါကြောင့်လေကျူကြီးသည်ယူဇနာအားဖြင့်6သိန်းနဲ့6000ရှိတယ်လေဒုကြီးရဲ့အပေါ်မှာမှရေဒုတည်ရှိတယ်အဲ့ဒီရေဒုကြီးကဘလောက်ရှိလဲဆိုရင်ယူဇနာအားဖြင့်4သိန်းနဲ့8000ရှိတယ်ဆိုတော့အတိုင်းတာလေးကိုသတိထားကြည့်လေဒုပေါ်မှာရှိတဲ့ရေဒုသည်လေဒုနဲ့ပြောမယ်ဆိုရင်ဘလောက်ဖြစ်သွားလဲတဝဲပေါ်ဒါမြင်ရမယ်ဟုတ်ပြီနော်ရေဒုဒါဆိုကျမတို့ကတွေးတယ်ရေဒုရဲ့အောက်မှာခံထားတာလေဒုကြီးဒီရေကြီးဒီအောက်မှာလေကြီးရှိတယ်အောက်မှာအမာခံမြေတွေပါတွေလည်းရှိနေတာမဟုတ်ဘဲနဲ့ဒီရေဒီအောက်မှာလေပဲရှိတယ်ဆိုအောက်ကိုပြုတ်ကြမသွားဘူးလားလို့တွေးမယ်တွေးကြည့်တော့လေကျမတို့ကြည့်မယ်ဆိုရေဒုရဲ့အတိုင်းတာနည်းတယ်လေဒုရဲ့အတိုင်းတာကကြီးရင်အဲ့ဒီရေဒီလေရဲ့လေခံနေပေမဲ့အောက်ပြုတ်မကြနိုင်ဘူး။ဒါဟုတ်ပဲကျမတို့သိပ္ပံပညာနဲ့ကြည့်မယ်ဆိုရင်ငငယ်တော့အကြောင်းနေမှာတင်ဘူးကောင်းတင်ဘူးလိမ့်မယ်။ဖန်ခွက်ကလေးတစ်လုံးထဲမှာရေအပြည့်ထည့်။ထည့်ပြီးလို့ချင်းအဲ့ဒီဖန်ခွက်ကလေးပေါ်မှာကပ်ပြားလေးတင်ထား။တင်ဘူးမယ်ထင်ပါရဲ့။နော်အဲ့ဒီကပ်ပြားလေးနဲ့ဖန်ခွက်ကလေးကိုမှောက်လိုက်။မှောက်လိုက်ပြီးကပ်ပြားလေးနဲ့ခံနေတော့ဒီရေမကြဘူးပေါ့နော်။ပြီးလို့ချင်းအဲ့ဒီကပ်ပြားလေးကိုအသာဆွဲဖွင့်လိုက်တကယ်ဆိုဖန်ကွက်ကိုဇောက်ထိုးထားပြီဆိုဖန်ကွက်တည်းရရေသည်အောက်ကိုပြုတ်ကြရမယ်သို့တော်လဲကပ်ပြားခွာလိုက်တာတောင်ရေသည်အောက်ကိုမကြဘူးဘာကြောင့်လဲအောက်အဲ့ဒီဖန်ကွက်ထဲမှာရှိတဲ့ရေကိုအောက်ကလေဒူးကပင့်ထားတယ်ဘာကြောင့်လဲဖန်ကွက်ထဲမှာရှိတဲ့ရေပမာဏနဲ့ပင့်ထားတဲ့လေပမာဏကပိုများနေလို့ဒါသိနေရမယ်ဒါဥပမာတစ်ခုပဲဒါကြောင့်လေခု32ပုံဌာနဆိုတဲ့စัจ java လာရဲ့ဖွဲ့စည်းပုံကိုကြည့်အနန္တာကာသဆိုတဲ့ဟင်းလင်းပြင်ကြီးပေါ်မှာလေဒုတည်ယူဇနာ6သိန်း6000အဲ့ဒီလေဒုယူဇနာ6သိန်း6000ရဲ့အပေါ်မှာရေဒုယူဇနာ4သိန်း8000အဲ့ဒီရေဒုကြီးရဲ့အပေါ်မှာမြေဒုကြီးရှိမယ်မြေဒုကြီးရဲ့ယူဇနာသည်လေရေဒုရဲ့ထက်ဝယ်ဖြစ်တဲ့အတွေ့နှစ်သိန်းလေးတောင်ဟုတ်လားဒါကြောင့်နှစ်သိန်းလေးတောင်အထုရှိတော့ဟုတ်လားနှစ်သိန်းလေးတောင်အထုရှိတော့မဟာပထဝီမြေကြီးဆိုတာကြားပုံမှာပေါ့ဟုတ်ပြီနော်ဒါကြောင့်အဲ့တော့တီရှိနေပုံလေးကိုအကြံပြင်ပြရမယ်အဲ့ဒီမှာမှမြေဒုယူဇနာတသိန်းနှစ်သိန်းနဲ့4000ရှိတဲ့အထဲမှာမှာတဲ့နှစ်သိန်း4000ကိုနှစ်ဖို့ခွဲလိုက်တဲ့အခါမှာဒါအကြံပြင်လေးမြင်အောင်ပြောတာနှစ်သိန်း4000ကိုနှစ်ဖို့ခွဲလိုက်တဲ့အခါအောက်မှာကတသိန်းနဲ့2000ရှိမယ်အပေါ်မှာကတသိန်းနဲ့2000ရှိမယ်အဲ့ဒီအထဲမှာဒီအောက်တသိန်း2000ကတိလာပထဝီတဲ့တိလာဆိုတာကကြောက်မြေကိုသုံးတယ်ဟုတ်ပြီနော်တိလာပထဝီဆိုတာကကြောက်မြေကြောက်မြေဒုကြီးကတသိန်းနဲ့2000ရှိမယ်ပန်တုပထဝီဆိုတာကအပေါ်ကတသိန်း2000ကပန်တုပထဝီဆိုတာကရှွန့်မြေဟုတ်ပြီနော်ဒါကြောင့်ရှွန့်မြေဒုသည်တသိန်း2000ကြောက်မြေဒုသည်တသိန်း2000တည်ရှိမယ်ဒီတိမှတ်မိတယ်เนาะအဲ့တော့နည်းနည်းလေးစာနှွေးတဲ့အနေနဲ့ပြောကြည့်အောင်ဘလို့တည်ရှိနေလဲအနန္တာကာသပြီးရင်လေဒုယူဇနာ6သိန်း6000ရေဒုယူဇနာ4သိန်း8000မြေဒုယူဇနာ2သိန်း4000တိလာပထဝီတသိန်း2000ပန်တုပထဝီတသိန်းအဲ့ဒီလိုပန်တုပထဝီတသိန်း2000ရှိတဲ့အထဲမှာမှကိုကျမတို့ပန်တုပထဝီပန်တုပထဝီတသိန်းနဲ့2000တဲမှာမှတဲ့ငရဲကြီးရှစ်ထပ်တည်ရှိတယ်ဟ ဟုတ်ပြီเนาะငရဲကြီးရှစ်ထက်ဆိုတာမြေအပေါ်မှာလားမြေထဲမှာလားမြေကြီးထဲမှာဟုတ်ပြီเนาะပန်တုဘက်ထရီယူဇနာအားဖြင့်တသိန်းနှစ်တောင်းထဲမှာမှာငရဲကြီးရှစ်ထက်ဒီရှိတယ်ငရဲကြီးရှစ်ထက်လို့ပြောတဲ့အတွက်ကြောင့်ဒါဒီငရဲကြီးဆိုတာကြီးမားတဲ့တတဝါတို့ရဲ့အဓိကကံကြီးတွေကြောင့်အကုသို့ကံတိတိကြကြပြောရင်ဒေါသဥဆောင်နဲ့အကုသို့ကံနေကြောင့်ငရဲပုံဌာနတွေပေါ်လာရတယ်